ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေချုံက
ထပ်ပြီးပြောနေတာကနိုင်ငံတော်ဆင်မအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာကွယ်ဦးကြီးရုံနေနဲ့အမခန္ဓာဒီဆွေးနွေးပွဲမှာရလတ်တစ်ခုထွက်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ်
အဲ့ဒီတော့အခုလိုရလတ်ထွက်လာနိုင်ခြေပေါ်မြမအေးလေးလာသူဦးရဲထွန်းက
ကျွန်တော်ထင်တယ်တော်တော်တော့ခက်မယ်ထင်တယ်ဟိုအစီထိုးထားပြီးသားအဖွဲ့တွေနဲ့ကတော့တိတ်ပြီးတော့ခက်ခဲရင်ရင်မရှိတော့ဘူးသူတို့ကရွေးကောက်ပွဲအပြီးကိုစောင့်မှာရွေးကောက်ပွဲအပြီးမှာပေါ်လာတဲ့အစိုးရမှာဆိုလို့ချင်းလဲ NLD ကိုပါရွေးကောက်ပွဲမှာဝင်ပြိုင်စေချင်တယ်ဆိုတာမျိုးပေါ့နော်အဲအဲ့လိုမျိုးထုတ်ပြောတာမျိုးလည်းရှိကောင်းရှိနိုင်တာပေါ့နော်ဒီ SA လက်မှတ်မထိုးထားတဲ့အဖွဲ့တွေအနေနဲ့ကတော့သူတို့တင်ပြလာမဲ့ကိစ္စတွေကအခု2008နဲ့တိတ်ဆန်းကျင်နေရင်တော့အစ်စ်ပြန်ရေးဖို့အထူးဖြစ်ကောင်းဖြစ်နိုင်တယ်အဲ့ဒါအထူးသဖြင့်တော့အဲ့ဒီထဲမှာအင်အားကြီးတဲ့ UDSA ပေါ့နော် UDSA ကိုတက်ကနာဆာကကနေပြီးတော့ရအောင်ညှိနိုင်မလားဆိုတော့တည်တနာကအရေးကြီးလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်သူတို့ပြည်နယ်ပေးဖို့ပေါ့နော်ဟုတ်ပါဆိုရင်ပြည်နယ်အစင်တန်းလိုချင်တယ
်ဒါပေမဲ့မျော်လင့်ချက်ရှိပုံကိုလည်းပြည်သူ့ပါတီဥက္ကဋ္ဌနဲ့ငြိမ်းချမ်းဆွေးနွေးပွဲတွေမှာအရင်ပါဝင်လေးရှိတဲ့ဦးကိုကိုကြီးက
ဟိုအဓိကကတော့ထူးခြားတာကအဲတက်ချုပ်ကသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ကန့်လန့်တယ်နောက်ဒီမတိုင်ခင်မှာပြည်တော်စုနေမှာကြိုတင်စီကံကန့်တက်ချက်မထားဘဲနဲ့လွတ်လွတ်လပ်လပ်ဆွေးနွေးနိုင်တယ်လို့ပြောတာဟာဟိုအရင်ကဆွေးနွေးပွဲပုံစံနေနဲ့ခွဲထွက်လာတယ်လို့မြင်တယ်အဲ့တော့တစ်ဖက်ကလည်းပဲတမတော်အပါအဝင်ဒီဘက်က EAO တွေမှာရောနိုင်ငံရေးပါတီအသီးသီးမှာရောအကျက်တဲအားလုံးမှာရှိနေတဲ့အချိန်မှာဒါကအခွင့်အလမ်းဖြစ်နေအသုံးချနိုင်မယ်ဆိုရင်ဒီကနေပြီးတော့ထွက်ပေါက်တစ်ခုတော့ရနိုင်လိမ့်မယ်လို့ကျွန်တော်တို့ညွှန်လင်းတယ်ပေါ့နော
်အခုလိုညွှန်လင်းနိုင်ဖို့အတွက်ဦးရဲထွန်းကလည်းအခုလိုအကြံပြုပါတယ
်တကယ်တမ်းဒီကောင်းမွန်မွန်ချောချောမွေ့မွေ့ဖြစ်ဖို့ဆိုလို့ရှိရင်ဒီတိုင်းလားတွေပြန်ပြတဲ့အချက်တွေကတော့ဘယ်အချက်ပဲအချက်တွေကတော့ဖြင့်ဖက်ဒရယ်နဲ့ညီညွတ်တယ်ဖက်ဒရယ်ဘောင်ထဲမှာရှိတဲ့အတွက်ကြောင့်မလို့တက်မတော်အနေနဲ့တော့ကန့်ကွက်စရာအကြောင်းမရှိဘူးကျွန်တော်တို့တကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်ရေးဆွဲဖို့အခြေအနေအခွင့်အာဏာပေးတယ်ဆိုရင်လည်းအသစ်ပြန်ရေးဆွဲပေးနိုင်တယ်ဆိုတာမျိုးဂတိပေးရင်တော့တော်တော်လေးအဆင်ပြေသွားနိုင်တာပေါ့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့တက်ကတော့သဘောတူရဲ့ဒါပေမဲ့နောင်ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရရဲ့သဘောထားနဲ့လွတ်တော်ထဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမဲ့ရဖို့အတွက်အဲ့ဒီနောင်တက်လာမဲ့အစိုးရရဲ့သဘောထားနဲ့လည်းဆိုင်တယ်လို့အဲ့လိုဆွေးနွေးရင်တော့တောင်မတင်ရေမကြဖြစ်မှာပေါ့နော် EAO တွေအနေနဲ့ကနောင်တက်လာမဲ့အစိုးရကဤခိုင်ဖြိုးဖြစ်ခဲ့ရင်တော့ဘာပဲဖြစ်တက်တဲ့သဘောထားချင်းတူနိုင်တယ် NLD ဖြစ်ခဲ့ရင်တော့တိတ်မသေးကြဘူးပေါ့နော်အဲ့ဆိုတော့ဒါသူတို့လည်းအတွေ့အကြုံရှိခဲ့တာ哦
ဒီနေရာမှာဥက္ကကိုကြီးကလည်း
မြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ခုဖြစ်တဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးပေါ့နော်ဒီနှစ်ခုစလုံးနဲ့ပတ်သက်တဲ့အခြေခံသဘောတူညီချက်တွေရခဲ့မယ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံရေးပုံစံအစ်တစ်ခုအလားအလာအကောင်းတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကတော့ညွှန်လင့်တယ်အဲ့တော့ဒီမိုကရေစီရေးလို့ပြောတဲ့နေရာမှာဒါနာဆာကကနေပြီးတော့ရွေးကောက်ပွဲစနစ်ကိုကြောင်းမှုတွေလည်းသူတို့ပြင်ဆင်နေတာရှိတော့အဲ့တော့ PR လဲလုပ်မယ်ဆိုရင်တက်ကဒီနိုင်ငံရေးကနေပြီးတော့ဟိုစုတ်ခွာမယ်ဆိုတဲ့တည်င်းစကားကိုတော့ပြောနိုင်ရင်လူလူယုံကြည်မှုပါတက်လာမယ်လို့ကျွန်တော်တို့မြင်တယ်ပြီးတော့ Federal ကိုဦးတည်တဲ့အခြေခံတွေပေါ့ပြုပြင်ပြောင်းလဲမှုတွေသဘောတူညီချက်လည်းရမယ်အာဆီယံအထူးကိုယ်စားလှယ်ကဲ့သို့ဒီဒေသတူတွင်းတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်မှုပါကျွန်တော်တို့ထိတ်ဆက်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတင်းမာမှုနဲ့ဒီပဋိပက္ခတွေအကြမ်းဖက်မှုတွေကနေပြီးတော့ဖောက်ထွက်နိုင်တဲ့လမ်းစာတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့တော့နိုင်ငံရေးနည်းလမ်းပိတ်သွားပြီဆိုရင်တော့စည်ရင်းနည်းလမ်းတွေပြန်ပြီးတော့အားကောင်းလာမယ်။ဒီကာလာကြီးကဘယ်လောက်ကြာရှည်မလဲကျွန်တော်တို့လည်းဆိုရင
်အလားတူတခြားသုံးသက်သူတွေကလည်းအခုတစ်ခေါက်ဆွေးနွေးပွဲတွေတိုးတက်မှုမရှိရင်နောက်တစ်ခေါက်ဆွေးနွေးပွဲဖြစ်ဖို့အားနေသွားပြီးတိုက်ပွဲတွေပိုပြင်းထန်လာဖို့ရှိနိုင်တယ်လို့ဆိုရင်နေကြပါတယ်ခင်ဗျ။